အမေရိကန်နိုင်ငံဒေါ်နယ်ထရန့်နဲ့ကြာခဲ့တဲ့နှစ်မှာဖင်လန်နိုင်ငံဟယ်ဆင်ကီမြို့မှာထိပ်တည်းတွေ့ဆုံမှုကအောင်မြင်မှုတစ်ခုဖြစ်ခဲ့ပေမဲ့ရလဒ်တီကိုတည်တင်အောင်အမေရိကန်သမ္မတရဲ့တိုက်ခိုက်အင်အားစုတွေကကြိုးစားနေတဲ့အကြောင်းရုရှားသမ္မတဗလာဒီမီပူတင်ကပြောဆိုလိုက်ပါတယ်ထိပ်တည်းတွေ့ဆုံမှုကြောင့်နိုင်ငံခြားလက်တွေ့သုံးချမဲ့အစီအမံတွေကိုဥတည်စေခဲ့တယ်လို့အပြုသဘောဆောင်လမ်းကြောင်းကိုရှိရှိနဲ့အပြောင်းအလဲတွေဖြစ်လာနိုင်တဲ့အခွင့်အလမ်းတွေရရှိခဲ့ကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်ကနိုင်ငံရေးအင်အားစုတွေကြားတိုးတက်မှုတွေကိုပြပြအောင်လုပ်ဖို့လိုလားသူတွေရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်
Мы видим, что в Соединенных Штатах есть силы, которые с легкостью готовы принести в жертву.
Американцы пьяные и так прямо кое-мече, а у меня есть американцы, которые сейчас его сделают, пенсионеры, наверное, не разуеву, то не меня начал. Дни Москвы не ма, тогда мне не тут сонет, когда ты сейчас у меня га пьешь угорала.နိုင်ငံကြားမဟာပြူအမြောက်လက်နက်တွေဆွတ်ချရေးသဘောတူညီချက်တက်တဲကုံဆုံးမှုတနည်းခွဲလောက်သာလိုလိုတဲ့အတွက်သဘောတူညီချက်အသေးရရှိဖို့လိုအပ်နေချိန်မှာအမေရိကန်နဲ့ရုရှားကြားဆွေးနွေးမှုတွေဖြစ်ပွားခဲ့ရင်ကျွမ်းနိုင်တဲ့အန်ဒီရီကိုလည်းရုရှားသမ္မတကသတိပေးခဲ့ပါတယ်အမေရိကန်နဲ့ရုရှားသမ္မတရဲ့ထိပ်သီးဆွေးနွေးပွဲနဲ့နောက်ဆက်တွဲတင်းစားရှင်းလင်းပွဲတွင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်စပတ်မှုတွေသမ္မတကရုရှားကိုအပြစ်တင်မှုဖြစ်ပွားခဲ့တာကြောင့်အပြစ်ဒဏ်ဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ပိုင်းမှာလည်းသမ္မတကသူ့မှတ်ချက်တွေကိုပြင်ဆင်မှုကြိုးပမ်းမှုတွေလည်းရှိခဲ့ပါတယ်